မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ9ရက်တောက်တာနေ့ညနေခင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ။ဒီကနေ့အမေရိကန်ဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရှင်းနာထားရတာကိုအဆုံးသတ်နိုင်ဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ယောက်တို့ကဆွေးရအသုံးစရိတ်ဥပဒေချမ်းကိုအတည်ပြုပေးလိုက်ပါပြီ။အမေရိကန်ဒုတိယသမ္မတကတော့တောင်ကိုရီးယားနိုင်ငံပြုံချမ်းကိုရောက်ရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်မတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့မြန်မာစစ်ဖက်ရာရှိတချို့ကိုခရီးသွားလာခွင့်ပိတ်တဲ့ဥပဒေအမေရိကန်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုလိုက်တာဒုက္ခသည်ပြန်လည်လက်ခံရေးအတွက်ပြင်ဆင်ပြည်စည်းမှုအခြေအနေကို EU ပါဝင်ကုလနဲ့နိုင်ငံတကာတန်တမန်တွေကဒီကနေ့ကွင်းစင်လေ့လာခဲ့ကြတဲ့ဒါနဲ့အတူကချင်နဲ့အစိုးရလက်နက်ကိုင်အစိုးရတပ်ဖွဲ့နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ကြားတွေ့ဆုံဆွေးနွေးကြတဲ့အလားအလာကတော့
မတွေ့ဆုံတာတက်ဆိုင်တွေ့ဆုံတာကတော့ပါလေကြီးလမ်းကြောင်းရှာတယ်နီးလမ်းရှာတယ်ဆိုတဲ့အနေအထားအရတော့ဟိုကောင်းတာပေါ့နော်ခဏခဏတွေ့တယ်ခဏခဏဆွေးနွေးနေလည်းကောင်းနေပါပဲ
ကချင်ပြည်နယ်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်အမေရိကန်ကုမ္ပဏီတွေမြန်မာပြည်ထဲမှာယင်းနှိမ့်ညွှန်ဖို့အခက်အခဲတွေရှိနေသေးတဲ့အကြောင်းကိုလည်းနောက်ပိုင်းမှာနာဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြကြပါမယ်ရှင
်အမေရိကန်ဆိုညာတစ်စိတ်တစ်ပိုင်းရှင်းနာထားရတာကိုအဆုံးသတ်နိုင်ရေးအတွက်ဒေါ်လာ400ဘီလီယံအစိုးရအသုံးစရိတ်သဘောတူညီချက်ကိုဒီကနေ့တောက်ကြံနေအစောပိုင်းမှာအောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ထောက်ခံမဲ240ကန့်ကွက်မဲ186မဲနဲ့အောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေချမ်းကိုတော့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးဖို့အင်ပြူတော်ကိုအခုပို့ထားပါပြီ။ဒါပေမဲ့လည်းအစိုးရအတွက်မတ်လ23ရက်နေ့အထိအသုံးစရိတ်သာဖြစ်ပါတယ်။ဒီရက်မတိုင်ခင်အထိတော့လွှတ်တော်မတ်တွေအနေနဲ့စက်တင်ဘာလ30ရက်နေ့မှာအဆုံးသတ်မဲ့ကျန်တဲ့ဘဏ္ဍာနှစ်အတွက်အသုံးစရိတ်အစည်းအဝေးအသေးစိတ်ကိုဆောင်ရွက်ကြရမှာပါ။အသုံးစရိတ်အကြီးအကျယ်တိုးမြင့်မှုနောက်တရားမဝင်လူငယ်ရွှေ့ပြောင်းဝင်ရောက်သူတသန်းကျော်တို့ကိုအကာအကွယ်ပေးမယ့်အစည်းအဝေးတွေမပါတဲ့အပေါ်နိုင်ငံရေးသမားတချို့ကပေးချခဲ့ပေမဲ့လို့အစိုးရအသုံးစရိတ်ကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ပြည်ထောင်စုအစိုးရအသုံးစရိတ်အတည်ပြုပေးရမယ့်နောက်ဆုံးသတ်မှတ်ချက်အထိလွှတ်တော်ဘက်ကအတည်မပြုနိုင်တာကြောင့်အမေရိကန်အစိုးရလုပ်ငန်းတွေကိုကြာတာပြင်းနေသကောင်းကျော်ပြီးတဲ့နောက်ဒီကနေ့တောက်ကြံနေ့မှာဆက်လို့ရန်နာထားရတာပါဒီကနေ့အစိုးရလုပ်ငန်းတွေတစိတ်တစ်ပိုင်းရန်နာရမှုဟာဆိုရင်တလမပြည့်ခင်အချိန်တွင်ဒုတိယအကြိမ်လည်းဖြစ်ပါတယ်ဒီနောက်ပိုင်းမှာတော့အမေရိကန်အစိုးရလုပ်ငန်းတွေပြန်လည်လဲပတ်နိုင်ရေးအထက်လွှတ်တော်ကထောက်ခံမဲ81မဲကန့်ကွက်မဲ28မဲနဲ့ဒီကနေ့မနေ့အစောပိုင်းမှာပဲအတည်ပြုပေးခဲ့တာဖြစ်ပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့2018ဆောင်းရာသီအိုလံပစ်ဖွံ့ဖွဲအခမ်းအနားကိုတက်ရောက်ဖို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ဟာပျုံချမ်းမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့ဆိုးမြို့ကနေကီလိုမီတာ80ဝေးတဲ့တောင်ကိုရီးယားရေဒတ်စခန်းရှိရာဖြောင်းတိတ်ကိုမိုက်ပန့်စ်တွားရောက်ခဲ့ပြီး2010မတ်လတုန်းကချောင်နန်းစစ်သင်္ဘောတောင်ကိုရီးယားအနောက်ဘက်ကမ်းခြေမှာနင်းမြုပ်ခဲ့စဉ်တည်ဆုံသွားတဲ့ရေဒတ်သင်္ဘောသား46ဦးအတွက်ဝန်းနေခြင်းအထိမှတ်အလေးပြုခဲ့ပါတယ်။အဲ့ဒီသင်္ဘောနင်းမြုပ်ရတဲ့အကြောင်းရင်းကိုဥက္ကဋ္ဌကြီးအငင်းပွားနေစေဖြစ်ပေမဲ့မြောက်ကိုရီးယားလက်ချက်လိုယူဆစရာတွေရှိခဲ့ပါတယ်။မဟာမိတ်တွေနဲ့အတူရပ်တည်သွားဖို့ကျွန်တော်တို့ရဲ့အဓိကရည်မှန်းချက်ဖြစ်ပေမဲ့အမှန်တရားဘက်ကနေရပ်တည်သွားမှာပါ။မြောက်ကိုရီးယားကစီးရင်အားပြနိုင်မဲ့အစားအိုလံပစ်အားကစားလို့စီးလုံးညီညွတ်မှုရှိတဲ့အတွေးမျိုးပြောင်းလဲလက်ခံတင်ပြီလို့ရည်တဲ့အခြေစိုက်စခန်းမှာသတင်းတောက်တွေကို Pence ကပြောပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရည်မှန်းချက်ကိုလက်လျှော့လိုက်ဖို့နဲ့ရန်စချင်းချောက်တာတွေကိုလည်းအဆုံးသတ်ဖို့သူကတိုက်တွန်းပါတယ်။ဒုသမရ Pence ဟာဖြောင်းတိတ်မှာရှိနေတဲ့အတွင်းမြောက်ကိုရီးယားဘက်ကနေထွက်ပြေးခုန်လုံလာသူတွေနဲ့တွေ့ခဲ့ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမဖြစ်သူတောင်ကိုရီးယားကိုရောက်ရှိနေပါပြီ။ကင်ယိုကျွန်ရဲ့အခုခီးစဉ်ဟာဆိုရင်1950-1953ခုနှစ်ကိုရီးယားစစ်ပွဲအပြီးနောက်ပိုင်းမြောက်ကိုရီးယားနိုင်ငံကိုကာလရှည်အုပ်ချုပ်နေတဲ့မိသားစုဝင်တဦးရဲ့ပထမဆုံးတောင်ကိုရီးယားနိုင်ငံခီးစဉ်ဖြစ်ပါတယ်။သူမနဲ့အတူမြောက်ကိုရီးယားရဲ့နာမည်ကန်ခေါင်းဆောင်ကင်ယုံနန်အပါအဝင်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့တောက်ကြံနေမှာတောင်ကိုရီးယားနိုင်ငံအင်ချွန်နိုင်ငံတကာလေးစိတ်ကိုဆက်ရောက်လာတာဖြစ်ပါတယ်။ကင်ယိုဂျွန်းကမြောက်ကိုရီးယားအလို့သမားပါတီရဲ့အကြီးအကဲအဖွဲ့ဝင်ဖြစ်သလိုအကိုဖြစ်သူအတွက်ရေးပါတဲ့အကြံပေးတဦးလည်းဖြစ်ပါတယ်။ တောင်ကိုရီးယားနိုင်ငံအိုလံပစ်ပွဲတော်ကိုတက်ရောက်နိုင်ဖို့မြောက်ကိုရီးယားအစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုကုလသမဂ္ဂကခွင့်ပြုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကနေကိုယ်စားလှယ်အဖွဲ့ကိုကင်းလွတ်ခွင့်ပေးလိုက်တာပါ။ကုလသမဂ္ဂလွန်ကျွေးရေးကောင်စီအဖွဲ့ဝင်22ဦးပါကိုယ်စားလှယ်အဖွဲ့လဲတောက်ချန်နေအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်ပြီးတင်းနှင်းကနေနေ့အထိနေထိုင်မယ်လို့လည်းခန့်မှန်းရတဲ့အကြောင်းကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားတန်အဖွဲ့ကပြောဆိုထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမဖြစ်သူကတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအမည်မဲစီရင်သွင်းထားပေမဲ့လို့ကုလသမဂ္ဂရဲ့ကန့်သတ်မှုထဲမှာတော့မပါဝင်ပါဘူး။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့မနေ့ပြန်စနေနေ့မှာတောင်ကိုရီးယားသမ္မတမွန်းချေအင်းကနေ့လယ်စာတက်ခင်းမှာဖြစ်ပါတယ်ရှင်
။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအမေရိကန်ထောက်ပံ့ထားတဲ့အတိုက်ခံအဖွဲ့တွေကိုတိုက်နေတဲ့အစိုးရလူလားသူတိုက်ခိုက်ရေးသမား100လောက်တေဆုံးပြီးနောက်မှာနှိရှေကြာနေပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောလိုက်ပါတယ်။ဒါဟာတံပြန်ခုခံတာသာဖြစ်ပြီးဆီးရီးယားပြည်တွင်းစစ်မှာဝင်ပါမှာမဟုတ်ဘူးလို့သူကပြောပါဒါပါဆီးရီးယားအစိုးရလူလာတဲ့တိုက်ခိုက်ရေးသမား300လောက်ကဒါအဲဇွာပြည်နယ်နားကဒီအတိုက်ခံဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဌာနချုပ်ကိုဗိုလ်တူနေတုံးကတိုက်ခိုက်ခဲ့ပေမဲ့သူတို့ရဲ့လက်နက်ကြီးနဲ့တင်ကားနှစ်စင်းကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကပြစ်ခတ်ဖျက်ဆီးပြီးမှတပ်ဆုပ်သွားတာဖြစ်ပါတယ် SDF တပ်ဖွဲ့ကိုအမေရိကန်အမှုတန်းတွေထောက်ပံ့အကြံပေးနေတာဖြစ်ပြီးတချို့ကတော့အဲ့ဒီဒါအဲဆိုပြည်နယ်တိုက်ခိုက်ခံရခြင်းမှာ SDF နဲ့အတူရှိနေတာပါအမေရိကန်စစ်သားတွေဒဏ်ရာရခဲ့တာမျိုးမရှိပေမဲ့တိုက်ခိုက်မှုအတွင်း SDF အဖွဲ့ဝင်တချို့ဒဏ်ရာရရှိခဲ့ပါတယ်
ဒီကံတဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့တောက်ချာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အနောက်နိုင်ငံသားတွေကိုနှိပ်စက်ညှဉ်းပန်းပြီးခေါင်းဖြတ်ခဲ့ကြတဲ့အကြမ်းဖက်ဝါဒီ၄ဦးပါအဖွဲ့တွေကထွက်ပြေးတင်းရှောင်နေတဲ့အစ္စလာမ်အစွန်းရောက် IS အဖွဲ့ဝင်ဗြိတိန်နိုင်ငံသား၂ဦးကိုအမေရိကန်တို့ထောက်ပံ့ထားတဲ့ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကဖမ်းဆီးရမိတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဖမ်းမိထားသူ၂ဦးတို့ကအလက်ဇန်ဒါကိုတီးနဲ့အယ်ရှာဖီလ်အရှိခ်တို့ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အလက်ဇန္ဒားကိုတီးကအဖွဲ့ရဲ့တပ်ဖြတ်မှုတွေလျှက်စစ်ရှော့တိုက်တာလိုမျိုးမျက်နှာကိုအဝတ်နဲ့ဖုံးပြီးရေလောင်းနှင်းပန်းမှုတွေအပါအဝင်ရက်စက်တဲ့နှင်းပန်းနှိပ်စက်မှုတွေလုပ်ခဲ့ပုံရတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြောဆိုထားပါတယ်။အယ်ရှာဖီအယ်ရှိခ်ကတော့ ISIS ရဲ့ထောက်မှုတအုပ်လုပ်ခဲ့တဲ့အချိန်မှာမျက်နှာကိုအဝတ်နဲ့ဖုံးပြီးရေလောင်းနှင်းပန်းနှိပ်စက်တာတွေအယောင်ပြတပ်ဖြတ်မှုတွေကားစင်တင်တပ်ဖြတ်မှုတွေကြောင့်နာမည်ရခဲ့သူဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီလိုနှစ်ယောက်ကိုဆီးရီးယားနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကဖမ်းမိခဲ့တာလို့အမေရိကန်ဘက်ကပြောဆိုထားပါတယ်ရှင်
။ထိုင်ဝမ်နိုင်ငံမှာအင်္ဂါနေ့ကလှုပ်သွားတဲ့ပြင်းအားမြင့်ငလျင်အတွင်းတည်ဆုံသူတွေရှိပေမဲ့အသက်ရှင်ကျန်ရစ်သူအများစုဟာအထက်မြင့်ပိုင်းအလွှာတွေမှာနေထိုင်သူတွေဖြစ်ပါတယ်။အမြင့်ပိုင်းအလွှာတွေဟာကွဲအပ်ပြိုဆင်းတာမျိုးမရှိတဲ့အတွက်ကယ်ဆယ်ရေးလုပ်သားတွေကရှာဖွေကယ်ဆယ်နိုင်ခဲ့ပါတယ်။တောက်တာနေ့ဒီကနေ့မနေ့အစောပိုင်းစီးရင်တွေအရငလျင်တန်းအဓိကခံရတဲ့ထိုင်ဝမ်ကျွန်းအရှိတ်ဘက်ကန်ယူတန်းကဝါလိန်မြို့မှာလူပေါင်း830လောက်ဟာပြိုကျပျက်စီးနေတဲ့အဆောက်အဦ၄ခုကနေဆွန့်ခွာသွားကြပါတယ်။ထိုင်ဝမ်ငလျင်တန်းကြောင့်အခုချိန်ထိသေဆုံးသူ10ဦးရှိပြီးအဲ့ဒီတည်းဟိုတယ်အောက်ပိုင်းထပ်တွေမှာတဲခိုသူတွေနဲ့အလုပ်သမားတွေပါဝင်ကြပါတယ်။ထိုင်ဝမ်မိုးလေဝသဘျူရိုရဲ့အဆိုအရဟွာလင်းမြို့နဲ့ကန်ယူတန်းကိုဗဟုချက်မှအဖြစ်လှုပ်သွားတဲ့ငလင်းဟာပြင်းအား6ရှိတယ်ဆိုပေမဲ့ပြင်းအား9လောက်ထိခံစားရကြောင်းပြောပါတယ်။1999ခုနှစ်တုန်းကထိုင်ဝမ်ကျွန်းအလယ်ပိုင်းမှာပြင်းအား9.6ရှိတဲ့ငလင်းကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။
ဗြိတိန်နိုင်ငံမှာဒီလအတွင်းတက်ရောက်တဲ့ဥပဒေသစ်အရမယိုးမဖြောင့်ရထားတဲ့ငွေနဲ့ပိုင်ဆိုင်မှုတွေဝယ်ယူတယ်လို့တန်တရားရှိခံထားရတဲ့နိုင်ငံရေးသမားတွေထင်ရှားကြော်ကြားသူတွေပြစ်မှုကျူးလွန်သူတွေအနေနဲ့သူတို့ရဲ့ချမ်းသာကြွယ်ဝမှုတွေကိုမဖြစ်မနေရှင်းပြဖို့ဒါမှမဟုတ်လဲပိုင်ဆိုင်မှုတွေကိုသိမ်းယူခံရမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့မြို့တော်ဟာကဘာတလွားကမယိုးမဖြောင့်ရလာတဲ့ပိုက်ဆံတွေစုစည်းရာ ဘဟု ချက်မှာ ဖြစ်လာတယ် လို့ ပြောဆိုထားတဲ့ လှုပ်ဆော် လှုပ်ရှားသူတို့ကတော့ အခု UWO လို့ နာမည် ပေးထားတဲ့ ရှင်းလင်းမှု မရှိတဲ့ ချမ်းသာ ကြွယ်ဝမှု ဆိုင်ရာ အမိန့်ကို ကြိုးဆိုလိုက်ကြပါတယ်ရှင်
ဤနိုင်ငံ 9 မြဝန် ဒေသနဲ့ မြောက်ပိုင်း ဆိုင်းနှံကျွန်းဆွယ်မှာ အဓိကကျတဲ့ အကြမ်းဖက်ဝါဒ တပ်ဖြည့်ရေး ဆိုင်ရာ စစ်စင်ရေးကြီး တစ်ခုကို စတင်နေပြီ ဖြစ်ကြောင်း ဤနိုင်ငံက ပြောပါတယ် ဤစစ်တပ်နဲ့ ရဲတပ်ဖွဲ့ ပူးပေါင်းပြီး နိုင်ငံတစ်ဖက်မှာ ရှိတဲ့ အကြမ်းဖက်သမားတွေ ရာဇဝတ်ကိုင်းနဲ့ သူတို့နဲ့ ဆက်ဆက် အဖွဲ့တွေကို စစ်စင်ရေး တစ်ခု လုပ်နေကြောင်း စစ်တပ် ပြောခွင့်ရကပြောပါတယ် ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကုညာဝင်းအောင်တို့ပြောပြပေးသွားတာပါအခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးမြန်မာစစ်ဖက်ရရှိတချို့ကိုအမေရိကန်ကခရီးသွားလာခွင့်ပိတ်တဲ့ဥပဒေအတိပြုလိုက်ကြောင်းနဲ့စားပါမယ် ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ကျူးလွန်ခဲ့တဲ့မြန်မာစစ်ရရှိတွေကိုပြစ်မှတ်ထားတန်ခတ်ပြီးခရီးသွားလာခွင့်ပိတ်ပင်ရေးဥပဒေတရက်ကိုအမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဗုဒ္ဓဟူးနေ့ကအတည်ပြုလိုက်ပါတယ်ဒီဥပဒေကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌအရီဇိုနာပြည်နယ်ရီပပ်ဘလစ်ကန်အမတ်ဂျွန်မက်ကိန်းနဲ့အထက်လွှတ
ော့မြန်မာနိုင်ငံလူ့ခွင့်ရေးနဲ့လူ့လက်ခွင့်အဥပဒေဟာမြန်မာစစ်အရာရှိကြီးတွေအကြမ်းဖက်မှုရပ်ဆိုင်းပြီးဖြစ်ကြောင်းနိုင်ငံသားရေးဌာနနဲ့ကာကွယ်ရေးဌာနတို့ကထောက်ခံတင်ပြလာတဲ့အချိန်ထိမြန်မာစစ်တပ်နဲ့စစ်ပတ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုဟန်တာသွားမဲ့ဥပဒေဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေကိုထောက်ခံအားပေးသွားမှာဖြစ်ပြီးအရက်သားဆိုးရလက်ထဲကိုအောင်းအောင်းမြင်မြင်နဲ့အာဏာလွှဲပေးနိုင်ဖို့အတွက်အားပေးလှုပ်ဆောင်သွားမယ်လို့အဲ့ဒီဥပဒေထဲမှာဖော်ပြထားပါတယ်ဒီဥပဒေပြဋ္ဌာန်းတာနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်ဂျွန်မက်ကင်းကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားလူအဖွဲ့အစည်းတွေပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာမယုံကြည်နိုင်လောက်အောင်ပြင်းထန်ပါတယ်ရစဲကြံကြုံမှုတွေနဲ့လူမျိုးစုလိုက်ဖူးဖင်ရှင်းလင်းမှုတွေကိုဟန့်တာပြီးဒီလိုရအတွက်တာဝန်ရှိသူတွေကိုသီးခံခွင့်လွှတ်ထားမယ်မဟုတ်ဘူးဆိုတာစင်စင်လင်းလင်းပြသဖို့အတွက်အမေရိကန်ပြည်ထောင်စုမှာကိုကျင့်သိက္ခာအရာတာဝန်ရှိပါတယ်ဒီကနေ့အထွတ်ထွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကလက်ခံလိုက်တဲ့ဒီဥပဒေဟာနှုတ်နေတဲ့မြန်မာဒီမိုကရေစီကိုအကာအကွယ်ပေးဖို့အတွက်မှန်ကန်တဲ့ခြေလှမ်းတရားလည်းဖြစ်ပါတယ
်အလားတူစွာပဲအထက်လွှတ်တော်အမတ်ကာဒင်ကလည်းအခုလိုပြောပါတယ်
ဒီကနေ့အတည်ပြုပေးလိုက်တဲ့ဥပဒေဟာတွင်ခဲ့တဲ့လဘောများစွာအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတွန်းတပ်ဖြတ်မှု genocide နဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှု crimes against humanity တို့ဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာမှန်ကန်တဲ့လမ်းကိုစတင်လိုက်တာဖြစ်ပါတယ်။ဒီဥပဒေဟာမြန်မာပြည်သူတွေနဲ့မြန်မာစီးပွားရေးကိုထိခိုက်နစ်နာစေဖို့မရည်ရွယ်ပဲစစ်အရာရှိကြီးတချို့ကသာရည်ရွယ်တာဖြစ်ပါတယ
်။ဒီဥပဒေကို Illinois ပြည်နယ် Democrat အမတ် Dick Durbin Florida ပြည်နယ် Republican အမတ် Marco Rubio California ပြည်နယ် Democrat အမတ် Dianne Feinstein Virginia ပြည်နယ် Democrat အမတ် Tim Kaine တို့အပါအဝင်နှစ်ပါတီလုံးရဲ့အထက်လွှတ်တော်အမတ်စုစုပေါင်း15ယောက်တို့ကထောက်ခံအားပေးခဲ့ကြတာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့အကွက်ကြကြတပ်ဖြတ်မှုမတိန်ကျင့်မှုမောင်းထုတ်မှုရွာမီးရှို့မှုစတာတွေကြောင့်ရိုဟင်ဂျာ9သိန်းလောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်တယ်လို့ဖေဖော်ဝါရီလ9ရက်နေ့ကသူတို့နှစ်ဦးရဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့ဒီမိုကရေစီအနာဂတ်ကိုအဓိကဆုံးဖြတ်ပေးရမယ့်သူတွေဟာမြန်မာပြည်သူလူထုသာဖြစ်ပေမယ့်အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်အနေနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်ပိုက်ကြည့်မနေသင့်ဘူးလို့လည်းဂျော်မက်ကိန်းနဲ့ဘန်ကာဒန်တို့ကပြောပါတယ်။အထက်လွှတ်တော်ကဒီဥပဒေကိုအတည်ပြုလိုက်တဲ့အချိန်မှာအမေရိကန်အစိုးရအနေနဲ့တော့ရိုဟင်ဂျာတို့ပေါ်ပြစ်မှုကျူးလွန်ရမှာတာဝန်ရှိတယ်ဆိုတော့စစ်အရာရှိကြီးတယောက်ကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားပြီးဖြစ်ပါတယ်ရှင်
။မှန်ကြနိုင်ပါရှင်။မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကဒုက္ခသည်တွေပြန်လက်ခံဖို့စီစဉ်ထားတဲ့တောင်ပြိုလက်ဝဲနဲ့ငခုရအခြားစခန်းတွေကို EU ဥရောပသမဂ္ဂအပါအဝင်မြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်အဖွဲ့တွေဒီကနေ့ပဲကွင်းစင်လေ့လာခဲ့ကြတယ်လို့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးဦးဆောင်စီစဉ်နေတဲ့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။အခုလို EU ဥရောပသမဂ္ဂကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေကိုဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကစီစဉ်ဆောင်ရွက်ပေါ်နေတဲ့အခြေအနေကိုကွင်းစင်ပြသခဲ့တာနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမဆူမောင်ကဆက်သွယ်မိမြန်ထားပါတယ်ရှင်
ဒီအတော့ဥကြော်တင်နဲ့ဝင်းဥကြော်တင်ဥဆောင်တဲ့အဖွဲ့ဟုတ်တယ်ဒီနေ့သွားတယ်ကျွန်တော်ဒီလက်ခံရေးစခန်းနေသွားတာတောင်ပြူလက်ဝဲရဲငခူရရဲငခူရရဲအဲ့နှစ်ခုတော့တွေ့ရတယ်အချိန်ရရင်တော့ကျန်တဲ့နေရာကြီးသွားမယ်ပြောတယ်ကညင်ချောင်းစီးပွားရေးဇုံလို့ပါအဲ့လိုပါနိုင်တယ်အဓိကကတော့တောင်ပြူလက်ဝဲတို့ငခူရတို့သွားတာရဟန်းရင်နဲ့သွားပြီးတော့အဲ့ဒီမှာလမ်းတစ်လျှောက်လည်းကြည့်လို့ရတယ်တခုလုံးပေါ့နော်ဒေတာတခုလုံးကြည့်လို့ရတယ်နောက်ပြီးတော့အဲ့ဒီမှာရောက်တဲ့ခါကျတော့ဒီပြန်လည်လက်ခံရေးအတွက်ကိုအရှင်င်းဖြစ်တယ်ဆိုတာကိုကြည့်ရှုလို့ရတာပေါ့ဒါမြင်မြင်တွေ့ရတာပေါ့
အဓိကကလေဒီဘလို့ပုံကိုအဖွဲ့စည်းတွေပါပါလဲဝင်ကြီး
ဘလို့အဖွဲ့စည်းလဲဆိုတော့ဒီတိုင်းနိုင်ငံသားတန်တမာတွေအကုန်ပါတယ်ဒီဗမာနိုင်ငံမှာကြီးရဲ့တန်မတ်တွေအကုန်ပါတယ်သူစရင်ပြေးတာပေါ့နော်လိုက်မယ်လူတွေပေါ့နိုင်ငံတော်တော်ဆုံးတယ်အဲဒီနှစ်တုတ်ကတော့အဲ့ဟာတွေပေါ့နောက်ဆုံးတုတ်မှာတော့တန်တမာတွေလည်းပါတဲ့ပြင်ကို UN ရှိသမျှအဖွဲ့စည်းဘောင်းဆောင်ပါမယ်နောက်ဆုံးတုတ
်ဟုတ်ကဲ့အဲ့ဒါဘယ်တော့လောက်များသွားပါမလဲရှင
်အဲ့ဒါ15ပါ15ရင်းနေအတုတ်ကြရင်ကျွန်တော်လိုက်ရမှာကျွန်တော်ကနေတာဝန်ယူပြီးတော့သွားရမှာ15ရင်းနေအဲ့ဒီကြမှာ UN ဖွဲ့စည်းပြီးအကုန်ပါမယ်တချို့နိုင်ငံကြံတဲ့နိုင်ငံဖွဲ့ဟိုတန်တမာနေပါမယ်ပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဝင်းကြီးတို့ပြန်လဲလက်ခံနေရချထားရေးနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးအခြေအနေကရောဘယ်လိုများရှိပါလဲရှင်
ကျွန်တော်ကတော့အချိန်ချင်းဖြစ်နေပြီကျွန်တော်ပဲအပိုင်းကတော့ပြန်လဲလက်ခံမှုနေရာချထားဖို့ဒီပြန်လဲရေးကိုလူတိုင်းဆိုင်ရာဆောင်မှုကူညီပေးဖို့အဲနောက်ပြီးတော့လုပ်ကိုင်ခွင့်လန်းဖန်တီးပေးဖို့စသဖြင့်ပေါ့အိမ်ကြီး၆ဦးကြီး၆၆လို့ပို့ဒါကြီးကျွန်တော်ကတော့စီစဉ်ထားပြီလေလာဖို့မလာဖို့ကတော့အဲ့ခုနပြောသလိုပေါ့စီရင်စရာကြီးပြန်ရတာမရတာတော့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားကြီးကဟိုတည်တယ်ဒါပေမဲ့အခုလည်းတော့ကျွန်တော်တော့မပြောသေးဘူးစီရင်ဘယ်လောက်ရပြီပေါ့ကျွန်တော်တို့ကတော့မသိရသေးဘူးခင်ဗျာ
ဟုတ်ကဲ့ဝင်းကြီးအဲ့တော့အခုလိုမျိုးဒီနိုင်ငံတကာကတန်တမာနေကောဒီကုလသမဂ္ဂအဖွဲ့စည်းကတာဝန်ရှိတဲ့သူတွေပါဒီမြေပြင်မှာသွားပြီးတော့ဒေတာကြည့်ရှုခွင့်ရတဲ့အခါကျတော့ဒီဝင်းကြီးတို့လည်းကိုယ်တိုင်ရှင်းပြခွင့်ရတဲ့အတွက်ပေါ့နော်ဘယ်လိုများအနေထားရှိနိုင်ပါလဲရှင
်ကျွန်တော်တို့ကတော့လုပ်နေရတာကဥပဒေနဲ့ညီလုပ်နေတယ်ကျွန်တော်တို့လုပ်ဖို့အတွက်ကငကူတဲ့ကနှစ်ဖက်နိုင်ငံသဘောတူညီချက်စာချုပ်ချုပ်ပြီးတော့နောက်ပြီးတော့နှစ်ဖက် working group တွေလည်းဆွေးနွေးပြီးပြီ working group ဆိုတာလက်တွေ့တကယ်ကိုလက်တွေ့မြေပြင်မှာဆောင်ရွက်မဲ့ physical arrangement ကိုဘာလို့ဒါတွေတည်ဆောက်ရှိနိုင်ပြီဆိုတော့ဒါကျွန်တော်တို့ကတော့တရားဝင်လုပ်ထားတာပဲဒီလုပ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့လှုပ်ဆောင်ထားတဲ့ကိစ္စတွေဟာအားလုံးသိဖို့လိုတယ်လေအဲဒါကြောင့်တို့ကလည်းကြည့်ကျင်တယ်သွားကျင်တယ်ဆိုတော့ကျွန်တော်အဲ့ဒီအတွက်ရတာပါ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမဆုမွန်ဆက်သွယ်မေးမြန်းထားတာပါရှင်အခုကချင်အရေးဘက်ကိုလည်းလှည့်ပေးပါဦးမယ်အစိုးရတမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ဗဟိုတို့ရဲ့ပထမဆုံးတရားတွေ့ဆုံမှုအပေါ်အပြုသဘောဆောင်တဲ့တွေ့ဆုံမှုအဖြစ်ယူဆကြောင်း KIO ရဲ့ပြောရေးဆိုခွင့်ရှိသူကတုံ့တက်တယ်လို့နိုင်ငံရေးလေလာသူတွေကလည်းအလားတူတုံ့တက်ကြပါတယ်ဒီတွေ့ဆုံပွဲမှာသဘောတူညီချက်မရခဲ့ကြပေမဲ့ထပ်ပြီးတွေ့ဆုံဆွေးနွေးဖို့နှစ်ဖက်လုံးကစံတားရှိကြောင်းထုတ်ပြန်တဲ့အပေါ်မှာတော့နောက်ပိုင်းမှာရလက်ကောင်းတွေထွက်ပေါ်နိုင်လိမ့်မယ်လို့လည်းညွှန်လင်းကြပါတယ် VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာတရုတ်နိုင်ငံအာရှရေးရာအထူးတန်တမာရဲ့ဂျာဝင်စစ်ဆက်မှုအရဖေဖော်ဝါရီလ၁ရက်နေ့ကတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးဂျာတာရီနေ့က KIO ကသတင်းထုတ်ပြန်ခဲ့ပါတယ်တရင်ထုတ်ပြန်ချက်မှာ KIO ဘက်ကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကိစ္စတွေအပါအဝင်ဒေတာတည်ငြိမ်ရေးတိုက်ပွဲလျှော့ချရေးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးပင်လုံစာချုပ်ပင်လုံကတိကဝတ်နဲ့အညီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတို့ကိုအလေးထားဆွေးနွေးခဲ့ကြောင်းနဲ့တမ်ရော့ဘက်က KIO ရဲ့တရင်စလီဌာနချုပ်ကိုဖယ်ရှားဖို့နဲ့တချို့တမ်ဟာတွေတည်ရှိတာကိုအသေးအမှတ်မပြုကြောင်းဖိအားပေးဆွေးနွေးခဲ့တယ်လို့ဖော်ပြပါတယ်တွေ့ဆုံပွဲမှာသဘောတူညီချက်မရခဲ့ပေမဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့ကိုနှစ်ဖက်လုံးကစံသားရှိကြကြောင်းလည်းဖော်ပြထားပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးသုံးသပ်ရမှာတော့အပြုသဘောဆောင်တဲ့တွေ့ဆုံမှုအဖြစ်ယူဆကြောင်း KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကပြောပါတယ
်။ဆွေးနွေးပြီးတော့ပဲဒီစစ်ကတော့ဒီမိကုန်းချုပ်ရမှာဖြစ်တဲ့အတွက်ကိုလိုမျိုးတွေ့ဆုံဆွေးနွေးတာတော့ကောင်းတဲ့ပြန်လာတော့ရှိမယ်လို့သုံးသပ်တာပေါ့တဘောကတော့သုံးပြရာတဘောထူတာတွေသုံးချက်တာတွေရအောင်လည်းနောက်ဆက်ပြီးတော့မှဒီဆွေးနွေးပွဲတွေတူဆွေးနွေးတွေကတော့ဆက်တုတ်ရမယ်ဆိုတော့သူတို့နှစ်ဖက်တဲ့တဘောသူမြင့်ချက်တွေရထားတဲ့ဆိုတော့ကောင်းတဲ့ဖြစ်မယ်လို့သုံးသပ်တာ
တမ်ရော့ဘက်ကတက်စကန်တချို့ကိုဖယ်ရှားဖို့ဆွေးနွေးခဲ့ရမှာ KIO ဘက်ကလက်မခံရင်တိုက်ပွဲအချိန်တွေပုံမြင့်လာနိုင်မလားဆိုတဲ့အပေါ်မှာတော့
အခုလို့လို့ဒီကတော့အဲ့ဒီကိစ္စတွေဆုံးဖြတ်ပြီးတော့မဟုတ်တော့ဘူး။ပြန်လို့မှတည်ဆုံဆွေးနွေးရမယ်ထင်တယ်။အဲ့ဒီကိစ္စကတော့ နော်အဲတခါသေးနဲ့ဘာမှအပြတ်လုပ်ဖို့ဆိုတာတော့မလွယ်ဘူးပေါ့အဲသူတို့ပြန်ညီမချင်းချင်းဆွေးနွေးနေတော့အဲဒီမှာပဲအတော့ပိုလိမ့်မယ်လို့ကျွန်တော်အဲ့လိုပဲပြောလို့ပါ
ငင်းချင်းလုပ်ငန်းစဉ်မှာပါဝင်ခဲ့ဘူးတဲ့ကချင်ပြည်နယ်စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဦးခတ်ထိန်နံကတော့ KIO ရဲ့ဆွေးနွေးမှုဟာ2012ခုနှစ်ကဆွေးနွေးခဲ့သလိုအပြည့်အစုံချုပ် NCA ဆွေးနွေးစဉ်ကလည်းပါဝင်ခဲ့တဲ့အချက်တွေဖြစ်ကြောင်းနဲ့ကျမတော်ရဲ့ဆွေးနွေးမှုကတော့အချက်အသစ်ဖြစ်ကြောင်းသုံးသပ်ပြီးဒီအချက်နှစ်ချက်ဟာဥတီချက်ကွဲပြားနေကြောင်းပြောပါတယ်ဒီမတူညီတဲ့အချက်တွေပေါ်မှာအများဆုံးပြန်လည်တွေ့ဆုံဆွေးနွေးပြီးညီလန်းရှာဖို့လိုအပ်ကြောင်းလည်းဦးခတ်ထိန်နံကပြောပါတယ
်မတွေ့ဆုံတာတက်ဆိုင်တွေ့ဆုံတာကတော့ဘာလို့ဒီလမ်းကြောင်းရှာတယ်ညီလန်းရှာတယ်ဆိုတဲ့အနေအထားအရတော့ဟိုကောင်းတာပေါ့နော်ခဏခဏတွေ့တယ်ခဏခဏဆွေးနွေးနေလည်းကောင်းနေပါပဲဒါပေမဲ့ဆွေးနွေးတဲ့အချက်တွေကတော့သူလာရမတူဘူးဖြစ်နေတာပေါ့နောက်ထပ်ခံတွေ့မှာပဲလာရတူနိုင်တဲ့ဟာတွေကိုပြအချက်လက်တဲ့နေတွေကိုပြန်ဆွဲထုတ်ကြရမှာပေါ့ပြန်တွေ့ဆုံဖို့ဆွေးနွေးဖို့မဦးမဆက်စလုံးကသဘောဆန္ဒရှိကြောင်းပြောဆိုကြတယ်ဆိုတဲ့အချက်ကတော့များပြန်ပြီးတော့တွေ့ဆုံပြီးတော့များပြန်ပြီးတော့ဒီနိုင်ငံရှာဖို့အတွက်တော့အရေးကြီးတယ်လို့အဲ့လိုမြင်မိတယ
် KIO နဲ့တွေ့ဆုံဆွေးနွေးတာနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူးပြီးခဲ့တဲ့ရက်ပိုင်းတွေကတော့ကချင်ပြည်နယ်ကတနိုင်းဆွန်ပရာဘွန်မန်စီမိုးကုန်းနဲ့မြကြီးနားမြို့နယ်တွေအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးအစိုးရတပ်မတော်ဘက်ကလေကြောင်းကားပါတိုက်ခိုက်တာတွေရှိခဲ့ပါတယ်
။ကိုမိုးစောပါရှင်အခုအတမ်းမလင်ကမှာပဲနောက်ဆုံးရထားတဲ့သတင်းအရကချင်ပြည်နယ်တနိုင်းဒေသမှာမြန်မာတပ်မတော်နဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့တို့ကြားပြီးခဲ့တဲ့ဇန်နဝါရီ28ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ပြိမိနေခဲ့တဲ့မော်လုတ်သားတွေနဲ့ဒေသခံပြည်သူ4000ကျော်ဟာဒီကနေ့မှအလုံးကိုနေရက်ကိုအတီးအီးပြန်သွားကြပြီလို့အဲ့ဒီဒေသမှာအကူအညီပေးနေတဲ့သူတွေကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်ဒုက္ခသည်တွေအထုတ်လိုက်တဖြည်းဖြည်းနေရက်ကိုပြန်နိုင်ခဲ့ကြတယ်ဆိုပေမဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်အထိလူပေါင်း800လောက်ပြိမိနေခဲ့တာပါဒီကနေ့မှာတော့အလုံးကိုဒေသကိုပြန်နိုင်ကြတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာယင်းနှိမ့်နှံမဲ့အမေရိကန်ကုမ္ပဏီတွေအတွက်အသာစီးခက်ခဲတွေများပြားရှိနေသေးတယ်လို့မြန်မာစီးပွားရေးနဲ့ယင်းနှိမ့်နှံမှုအခြေအနေတွေနဲ့နှစ်ပေါင်းများစွာယင်းနှိကျွမ်းဝင်ခဲ့သူအမေရိကန်ဥပဒေအကျိုးဆောင်ကုမ္ပဏီတည်ထောင်သူတဦးကပြောပါတယ်သူတို့ရဲ့မြန်မာနိုင်ငံဆိုင်ရာကုမ္ပဏီခွဲကိုမကြသေးခင်ကမှပိတ်လိုက်ပြီးတဲ့နောက်အဲ့ဒီလိုပြောခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ခြေဆိုင် Haswell and Rubin နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီရဲ့မြန်မာနိုင်ငံကုမ္ပဏီခွဲ Haswell Rubin Mayer and Rose ဥပဒေအကျိုးဆောင်ကုမ္ပဏီ Limited HRMR ကို2023ခုနှစ်ဇူလိုင်လကစောင့်ဖွင့်ပြီး9နှစ်နီးပါးကြာဒီနှစ်ဖေဖော်ဝါရီလကုန်မှာပြိတ်တော်မယ်လို့ဒီလဆန်းပိုင်းကကြေညာထားတာပါ HRMR ဟာမြန်မာနိုင်ငံမှာပြောင်းလဲပြီးနောက်ပိုင်းပထမဆုံးဝင်လာတဲ့ပြပဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်အခုလိုရုံးပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာမှာအမေရိကန်ရဲ့ကြံရှိနေသေးတဲ့တန်ခတ်အရေးယူမှုရခိုင်ပြည်နယ်ပြည်ပခန့်နဲ့မြန်မာဆွေရရဲ့ပြည်တွင်းစီးပွားရေးမူဝါဒတွေကိုအဓိကအကြောင်းချက်ကြီးသုံးခုအဖြစ်ကုမ္ပဏီတည်ထောင်သူတူဖြစ်တဲ့ Mr. Every Rose ကထောက်ပြပါတယ်။ဒီထက်ကတန်ခတ်အရေးယူမှုနဲ့ပတ်သက်လို့သူပြောတာကတော့
The biggest sanctions which are pervasive and do not allow for American businesses to be
American စီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရေးပဲဖြစ်ဖြစ်ယင်းနှိမ့်မြှုပ်နှံတာပဲဖြစ်ဖြစ်လုပ်လို့မရအောင်ကြေကြေပြန့်ပြန့်ပိတ်ပင်ကန့်သတ်ထားတဲ့အရေးယူမှုကတော့ Patriot Act ထဲကအခန်း317နဲ့312တို့အောက်မှာပြဋ္ဌာန်းထားတဲ့ကန့်သတ်ချက်တွေပဲဖြစ်ပါတယ်
။ Patriot Act ကို2001ခုနှစ်စက်တင်ဘာလ17ရက်အမေရိကန်နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပြဋ္ဌာန်းခဲ့တာပါ။အဲဒီဥပဒေကြောင့်မြန်မာနိုင်ငံအနေနဲ့ကမ္ဘာနိုင်ငံတွေကိုဒေါ်လာနဲ့အလွှဲပြောင်းလုပ်တာမှာအခက်အခဲတားဆီးတွေရှိနေစေဆိုတာကို2019ခုနှစ်ဩဂုတ်လပြည်သူ့လွတ်တော်အစည်းအဝေးတွင်အဲဒီအချိန်နိုင်ငံခြားရေးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြောခဲ့ပါသေးတယ်။အရိကန်တဲ့ချက်တွေပဲဖြစ်နိုင်ဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့တက်ဆိုင်ရာဥပဒေနဲ့ပတ်သက်တဲ့လုံထုံလုံကြီးတွေထုတ်ပြန်မှုလူတွေကြောင်းတရားမဝင်ငွေလွှဲလုပ်ငန်းတွေကိုစီးနှင်းစည်းကမ်းတွေနဲ့အညီဆောင်ရွက်နိုင်ဖို့လုံထုံလုံကြီးတွေထုတ်ပြန်ဆောင်ရွက်ဖို့လိုအပ်နေကြောင်းတွေးရှိရတယ်ဆိုပြီးဒုဝန်ကြီးဦးကျော်တင်ကလွှတ်တော်မှာတင်ပြခဲ့ပါတယ်။အဲဒီပြဋ္ဌာန်းချက်311နဲ့312တို့ကိုပဲဖြတ်ပြီးဖို့အဲဒီအချိန်နဲ့မရှိမနှောင်းပါပဲမြန်မာနိုင်ငံမှာအခြေစိုက်တဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကအမေရိကန်အစိုးရကိုတိုက်တွန်းခဲ့ပါသေးတယ်။ဒီအချက်အပြင်နောက်အခြေအနေတစ်ခုကတော့ရခိုင်ပြည်နယ်ကပြည်ပခအခြေအနေကိုမစ္စတာရိုးစ်ကထောက်ပြပါတယ
် For foreign companies it becomes a tremendous problem from a reputational risk because there is only one-sided story
ပြည်ပကုမ္ပဏီရဲ့အနေနဲ့ဒီကိစ္စဟာနာမည်အထူးခိုက်ခံပြီးစွန့်စားရမယ်ကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေရပါ ဘာကြောင့်လဲဆိုတော့သတင်းတွေကိုတစ်ဖက်ထက်ကပဲကြားနေရပါတယ် CNN တို့ BBC တို့မှာတွေ့ရတာတွေသတင်းစာတွေမှာဖတ်ရတာတွေအားလုံးကတစ်ဖက်သက်ထက်ကအကြောင်းအရာတွေပဲဖြစ်ပါတယ်ဘာဖြစ်ခဲ့လဲဘာကြောင့်ဖြစ်တယ်အစိုးရကဘာတွေလုပ်နေလဲဆိုတာကိုရှင်းပြဖို့မြန်မာအစိုးရဘက်ကစူးစမ်းတာမပါပါဘူးဒီအခြေအနေရှိနေတာကြောင့်မြန်မာနိုင်ငံမှာလုပ်ငန်းလုပ်နေတဲ့ပြည်ပကုမ္ပဏီတွေဟာသူတို့ရဲ့နှစ်ပတ်လည်အစည်းအဝေးတွေမှာဝေဖန်ပြောဆိုခံရတာတွေနဲ့ရင်ဆိုင်နေရတာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာချိန်ကပြောင်းလဲတိုးတက်မှုအများကြီးဖြစ်လာမယ်လို့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေမျှော်လင့်ခဲ့ကြပေမဲ့စီးပွားရေးကဏ္ဍနဲ့ပတ်သက်ပြီးအခုအချိန်ထိတိတိကျကျလုံဆောင်နိုင်တာမရှိသေးဘူးလို့ Mr. Rose ကထောက်ပြပါတယ
် And it isn't that they haven't tried but they have been very timidin what they have been doing there is only
မလုပ်တာတော့မဟုတ်ပါဘူးဒါပေမဲ့သူတို့လုပ်တာတွေကအခိုင်အမာမဟုတ်ဘဲတွန်းဆုတ်တွန်းဆုတ်နဲ့လုပ်နေရပါလွန်ခဲ့တဲ့ဆက်စစ်လကထုတ်ပြန်ပြီးစာမျက်နှာ12မျက်နှာပဲပါတဲ့စီးပွားရေးမူဝါဒပဲရှိပါတယ်ဘယ်လိုကြီးမားတဲ့အစီအစဉ်မျိုးကိုမှချမှတ်ထားတာမျိုးစပြီးအကောင့်တွေဖော်နေရမျိုးမရှိပါဘူ
းဒီပရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်မျိုးဆက်တွေကိုထိခိုက်နေစေတဲ့ပြည်ပဒဏ်ခတ်အရေးယူမှုတွေကိုလုံးဝရုပ်သိမ်းဖို့ဒီခိုင်ကျတဲ့နဲ့ပတ်သက်ရင်မြန်မာဆိုရအနေနဲ့အခြေအနေကဘယ်လိုရှိနေလဲသူတို့ဘာလုပ်နေလဲဆိုတာကိုအပြင်းထန်အားစိုက်ပြီးရှင်းလင်းပြောဆိုဖို့လိုသလိုနောက်ဆုံးချက်ဖြစ်တဲ့စီးပွားရေးဆိုင်ရာပြည်တွင်းမူဝါဒအပိုင်းကတော့အဆိုရထိန်းချုပ်မှုအောက်မှာပဲလုံးဝရှိနေတာပါလို့မစ္စတာရူးစ်ကပြောပါတယ်လက်ရှိဆိုရအနေနဲ့အုပ်ချုပ်မှုတန်း3နှစ်ကျန်နေသေးပြီးတကယ်တမ်းအလုပ်ဖြစ်မဲ့မူဝါဒတွေကိုရွေးချယ်ချမှတ်အကောင့်ထည့်ဖို့ကိုလည်းသူကတိုက်တွန်းပါတယ်မြန်မာနိုင်ငံကိုချင်းမြတ်နိုးပြီးသက်ဆိုင်ရာနယ်ပယ်အသီးသီးမှကြွန့်ကျင်ကြတဲ့ပြပရောက်မြန်မာနယ်ပွားတွေကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့စူးစီးပြီး Technocratic Government လို့ဆိုတဲ့တက်သည့်နားလေကျွမ်းကျင်သူများပါဝင်တဲ့အစိုးရမျိုးဖွဲ့စည်းပါလို့ Mr. Eri Rose ကအကြံပေးတိုက်တွန်းပါတယ်ခင်ဗျာ
ကိုကျော်ကျော်တင်ပြပြခဲ့တာပါရှင်တော်ရရှင်များရှင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖော်ပြခွင့်ဆိုပြီးလူတစ်ဖက်သားကိုချိန်ချောက်တာထိခိုက်နစ်နာအောင်လုပ်တာကြမ်းကြမ်းတန်တန်ဆဲဆိုရန်လိုတာတွေဟာလူခွင့်ရေးဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆိုခွင့်ဆိုတာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲဥပဒေအရဘလို့အာမခံချက်ပေးပြီးထိန်းချောင်းထားသလဲဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးသုံးသပ်ဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်အခုတောက်ကြံနေညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဒီကနေ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတအင်ဗျူရောကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေနောက်ပိုင်းပြီးခဲ့တဲ့နှစ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည် 6,800 ကျော်အရေကိုကောင်းဆောင်မှုတို့ဆွေးနွေးခဲ့တာလို့အင်ဗျူရောကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ဆိုရတစ်စိတ်တစ်ပိုင်းရှင်းနာထားရတာကိုအဆုံးသတ်နိုင်ရေးအတွက်ဒေါ်လာ400ဘီလီယံအစိုးရအသုံးစရိတ်သဘောတူညီချက်ကိုဒီကနေ့တောက်ကြံနေအစောပိုင်းမှာအောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ထောက်ခံမဲ240ကန့်ကွက်မဲ186မဲနဲ့အောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေကြမ်းကိုတော့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးဖို့အင်ဗျူရောကိုအခုပို့ထားပြီးဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့2018ခုနှစ်ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ဖို့အမေရိကန်ဒုတိယသမ္မတမိုက်ပင်ဆာပြုံချမ်းမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့ဆိုးမြို့တော်ကနေကီလိုမီတာ80ဝေးတဲ့တောင်ကိုရီးယားရေတပ်စခန်းရှိရာဖြောင့်တေးကိုဒုသမ္မတမိုက်ပင်ဆာတက်ရောက်ခဲ့ပြီး2010မတ်လတုန်းကချုံနန်းစစ်သည်မော်တောင်ကိုရီးယားအနောက်ဖက်ကမ်းရိုးတန်းမှာနင်းမြုပ်ခဲ့စဉ်တေဆုံးကခဲ့ရတဲ့ရေတပ်သားတွေအတွက်ဝန်ကြီးချုပ်အထင်အမှန်မှာအလေးပြုခဲ့ပါတယ်ရှင်
။တောက်ကြံနေညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်။နောက်နှစ်နာရီညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဖန်ယူနာဆင်နိုင်တယ်လို့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနာဆင်နိုင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနာဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.